ออสเตรเลียนโอเพ่นเทนนิสအမျိုးသားတူးချင်းပြိုင်ပွဲမှာတော့ဆာဗီးယားနိုင်ငံသားနိုဗက်ဂျိုကိုဗစ်ကအနိုင်ရပြီးတော့၈ချိန်မြောက်ဘူးဆွဲသွားပါတယ်။အမျိုးသားတူးချင်းနောက်ဆုံးဖိုင်နယ်ကိုမဲလ်ဘုန်းမြို့ကရော့ဒ်လီဗာခွင့်ကြီးမှာဒီကနေ့ကစားကြတာမှာလက်ရှိချန်ပီယံဂျိုကိုဗစ်နဲ့ออสเตรเลียကဒေါမီနစ်တီးမ်တို့အကြိမ်နဲ့ကစားခဲ့ကြပြီးတော့ဂျိုကိုဗစ်က6-4, 6-6, 6-4, 6-4 နဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားတာပါ။ဂျိုကိုဗစ်ကဒီအဖွဲ့မဲကိုနိုင်ခဲ့ပြီမဲ့ဒုတိယနဲ့တတိယဖွဲ့တွေကိုတီးမ်ကပြန်နိုင်တာကြောင့်ဂျိုကိုဗစ်ကနောက်ကနေလိုက်ကစားခဲ့ရပါတယ်။ဒါပေမဲ့စရုပ်ထားတဲ့ပြင်ဆင်ပွဲတွေကိုဂျိုကိုဗစ်ကနှစ်ပွဲလုံးကို6-4နဲ့ပြန်နိုင်ပြီးတော့ Australian Open ကို၈ချိန်မြောက်ဘူးဆွဲသွားတာဖြစ်ပါတယ်။ဂျိုကိုဗစ်ကတော့ Australian Open ပြိုင်ပွဲဟာသူ့အကြိုက်ဆုံးပြိုင်ပွဲသဘောကျဆုံးကွင်းဖြစ်ပြီးတော့အခုလို Australian Open စုပလာကြီးကိုနောက်တစ်ချိန်ထပ်ပြီးတော့ရတဲ့အတွက်သိတ်ကိုကန်ထူးတယ်လို့မှတ်ယူကြောင်းလည်းပွဲပြီးမှပြောပါတယ်။ဂျိုကိုဗစ်ကအခုပွဲနိုင်လိုက်တဲ့အတွက် Grand Slam ကို18ချိန်မြောက်ဘူးဆွဲသွားတာလည်းဖြစ်ပါတယ်။မြူသားဘက်မှာ Roger Federer က Grand Slam ကိုအချိန်20နဲ့အများဆုံးရထားတာဖြစ်ပြီးတော့ Spain နိုင်ငံသား Rafael Nadal ကတော့19ချိန်နဲ့ဒုတိယအများဆုံးရထားပြီး Djokovic က18ချိန်နဲ့တတိယအများဆုံးရထားတာဖြစ်ပါတယ်။ Djokovic ကဒီပွဲနိုင်လိုက်တဲ့အတွက်စုချင်းငွေဖြစ်တဲ့ American Dollar 2.9 သန်းခွဲလောက်ရရှိသွားခဲ့ပါတယ်။ Dominic Thiem ကတော့ဒီပွဲရှုံးသွားတဲ့အတွက် Grand Slam Super Flag ကိုတတိယအချိန်မြောက်လွှဲချော်သွားခဲ့ပါတယ်ခင်ဗျာ။